ကိုကန့်တပ်ဖွဲ့ MNDAA နဲ့စစ်ကောင်စီတို့တရုတ်နိုင်ငံမှာပြုလုပ်တဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲဟာရလာထွက်ဖို့ခက်နိုင်တယ်လို့သုံးသပ်သူတချို့ကပြောဆိုပါတယ်။အရင်လကဆွေးနွေးပွဲလိုပဲတရုတ်ဖီအားအောက်မှာဆွေးနွေးကြပေမဲ့နှစ်ဖက်စလုံးကကိုဖြစ်ချင်တာကိုသာပြောဆိုကြမှာဖြစ်ပြီးတကယ်ညှိနှိုင်းလိုတဲ့စိတ်မရှိတော့ဘူးလို့သုံးသပ်သူတွေကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအလယ်ကဆွေးနွေးပွဲတုန်းကတော့လာရှုမြို့ကိုနှစ်ဖက်အပြန်အလှန်တောင်းဆိုခဲ့ကြပြီးမပြေမလည်ဖြစ်ခဲ့ပါတယ်။ဒီတခါဆွေးနွေးပွဲမှာဟောဘယ်လိုအခြေအနေတွေရှိပါလဲ။ကိုဝင်းမင်းကသုံးသပ်သူတွေကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့တရုတ်နိုင်ငံကုမင်းမြို့ကိုမနေ့ညကရောက်လာတဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့နဲ့ကိုကန့်ချန်လို့လူတီများတဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDA တို့ဒီနေ့ဇန်နဝါရီ16ရက်မှာစဆွေးနွေးနေကြပြီလို့ဤဆက်သူတွေကပြောပါတယ်။ဒီဆွေးနွေးပွဲအပေါ်ISP မြန်မာမဟာဖြူဟာနဲ့မူဝါဒလေ့လာရေး Institute အဖွဲ့ Director ဦးအောင်သူငင်းကအခုလိုသုံးသပ်ပါတယ်
။အခုလက်ရှိတစ်ဖက်နဲ့တစ်ဖက်ကဥတီချက်မတူတဲ့အခါကျတော့ကျွန်တော်ထင်တယ်နီးစပ်ဖို့တော့ခက်အောင်မယ်လို့ထင်တယ်။အဲ့တော့ကမကထလုပ်ပြီးတဲ့တရုတ်ပြည်ဘက်ကကျတော့ဒါနေဆက်တည်ငြိမ်ရေးပေါ့ဗျာ။နောက်တစ်ခါကျတော့အခုပိတ်နေတဲ့ကုန်စည်ရေးလမ်းကြောင်းတွေပြန်ဖွင့်နိုင်မလားပေါ့။နောက်တစ်ခါကျတော့စုရဲ့ရင်းနှီးမြှှုပ်နှံမှုတွေလုံခြုံရေးပေါ့။ဒီအတွက်ကြောင့်သူကတစ်ဖက်ကိုတွေ့ပြီးတဲ့ကမကထာလုပ်တယ်ပေါ့နော်ဆိုတော့တစ်ဖက်က MNDA ပေါ့ဒီကိုကန့်တပ်ဖွဲ့တွေကြတော့လေသူ့ရဲ့ဒေသပေါ့ဗျာအခုလက်ရှိစိမ့်ပိုက်ရတာသမ ्या ကိုသူကတည်ငြိမ်စေခြင်းနဲ့ဘုံလာကျဲတာမျိုးမလုပ်စေခြင်းဘူးပြီးရခါကျတော့တစုံတရာသဘောတူညီမှုရပြီးတော့ဆက်သွားခြင်းနဲ့ဆိုတဲ့ပုံစံမျိုးဖြစ်တယ်နော်စစ်ကောင်စီဘက်ကကြတော့စဉ်းစားလို့ရှိရင်အခုချိန်ကြီးသူကငင်းငယ်ရေးဆွေးနွေးပါမယ်လို့တော့ပြောတယ်ဒါပေမဲ့2008ဖွဲ့စည်းပုံရဒီတိုင်းသွားမယ်ဆိုတဲ့ဟာမျိုးကျတော့တစ်ဖက်နဲ့တစ်ဖက်ကနီးစပ်ဖို့လမ်းကြောင်းတွေကလိုအောင်မယ်လို့ထင်ပါတယ
်။ဒါအပြင်အလွတ်တဘောကြိုတင်ညှိနှိုင်းမှုတွေမရှိတော့တာနဲ့အရင်ဒီဇင်ဘာ15ရက်ပထမအကြိမ်ကိုကန့်တန်နဲ့နှစ်ဖက်ဆွေးနွေးတုန်းကဥဆောင်ခဲ့သူဒုဗိုလ်ချုပ်ကြီးကိုကိုဦးဟာအရင် Hiking ခေါ်မြောက်ပိုင်းညီနောင်သုံးဘွဲ့နဲ့ဆွေးနွေးပွဲဥဆောင်လေးရှိတဲ့ NSPNC ခေါ်စစ်ကောင်စီငြိမ်းချမ်းရေးအဖွဲ့ဝင်မဟုတ်ပဲလူပြောင်းသွားတာကလည်းဆွေးနွေးပွဲအဆင်ပြေဖို့ခက်မယ်လို့ဥအောင်သူငင်းကထောက်ပြပါတယ်။ဒါပေမဲ့စစ်တပ်ရရှိဟောင်းတွေနဲ့အဓိကဖွဲ့ထားတဲ့ဒေနကမဟာပြည်ရလေးလာရဲ့အဖွဲ့အမှုဆောင်ဒါရိုက်တာဦးသိန်းထွန်းကတော့လူကအဓိကမကြပဲတောင်းဆိုချက်တွေကသာပြဿနာလို့ပြောပါတယ
်။ဘုမအားဖြင့်အရှင်ဘုရားကြားရတဲ့ဒီမှာဘယ်နဲ့ပါတိုက်ပွဲတွေကပြောင်းနေပြီးတာလို့ရှိတယ်။တိုက်ပွဲကြီးတာဦးဆက်လို့ဟုတ်လည်းအရှင်ပြည်တော်အချိန်မှာဒါဆွေးနွေးပွဲရှိကြတယ်ထောက်ပြလို့ရှိပါတယ်။ဒီတပြိုင်တည်းစကားတော့ပြောင်းနေနေနေဒီသားရပါဗျာဒီနိုင်နေပေါ့ဆိုတော့ဒီကောင်ကီကြီးလေးလည်းအင်းမလေးတက်တာတော့ကျွန်တော်ကြီးလည်းအဆင်ပြေနေနေရအောင်ဆိုတော့အဲ့တော့ဘယ်လိုရှင်းလင်းဝင်လုပ်ကြအောင်လဲဘာလို့တောက်ဆူကြအောင်လဲဒါကတော့ကျွန်တော်တို့လည်းတောင်းတော့ပြီးတော့ခင်းနေတော့ဒီတော့လည်းကျွန်တော်တို့မှန်းလို့ရတဲ့အပိုင်းကတော့ဒီတချို့သောလက်နက်တံတွေကသူတို့တက်ခိုင်ရင်ယူထားနေတယ်သူတို့တော့အိမ်မပြည့်သေးဘူးဒါပေမဲ့တောင်းလို့တောင်းလို့ကမရပါလိမ့်မယ်ဆက်တော့ကလည်းလက်ရှိတောင်းယူထားတဲ့နောက်ဆက်ကအနေနဲ့ဒါမျိုးပြည့်တဲ့ကမရဘူးဘာကြောင့်လဲဆိုတော့ဒီအနာထိုင်းမှုဒီ2008ချိန်ကဦးရောက်ဖြစ်တဲ့တော့ခုနကပြောတဲ့ငင်းကြီးပန်းစားကမှတ်တာလို့ပြည်ရာလေးဒီနိုင်ငံစာသူ့ရဲ့ဒုက္ခရောက်အောင်လာရှိနေတ
ယ်ဒါပေမဲ့ CDM ပုံမှုဟောင်းနောင်ယိုကတော့တရုတ်ဖီအားကြောင့်သာဆွေးနွေးကြတဲ့နှစ်ဖက်လုံးကတကယ်အပေးယူလို့ဖို့အာတိတမရှိတာကအဓိကပြဿနာလို့ထောက်ပြပါတယ
်ခုဒီကိုကန်တန်းနဲ့စစ်ကောင်စီဒါဒုတိယကြိမ်တွေ့ဆုံမှုမှာလည်းကျွန်တော်တို့အချင်းချင်းလိုပဲတက်နေရခြားတိုင်းနဲ့အနေနဲ့ကုံသွေးရေးကိစ္စတွေကပဲဥတီဆွေးနွေးနိုင်ပါတယ်အထူးသဖြင့်စစ်ကောင်စီဘက်ကတော့ဒါကျွန်တော်တို့ကိုကန်တန်းကိုလာချိုကနေပြတ်ဆုတ်ဖို့ဒါမြေပြန့်တော်လိုင်းကြီးအင်အားစုတွေကိုမကူညီဖို့ကိစ္စတွေဒါတွေတော့အဓိကတောင်းဆိုကောင်းတောင်းဆိုနိုင်ပါတယ်အခြားသောထူးထူးခြားခြားတောင်းဆိုရည်ရည်တော့နှစ်ဖက်စလုံးမှာပြောင်းလဲပါတာမျိုးတော့မရှိနိုင်ဘူးလို့တော့မြင်နေပေါ့နော်။ဘာကြောင့်လဲဆိုတော့အခုဒီဆွေးနွေးပွဲကလည်းဒါတရုတ်ရဲ့ PR လူလာချက်ကြောင့်သာဒါဆွေးနွေးပွဲလာတက်ရခြင်းဖြစ်ပေမဲ့လို့နှစ်ဖက်စလုံးမှာပြည်ပလေးလေးညှိနှိုင်းလို့တဲ့အတီးသားမရှိတာကြောင့်ရလထွက်တဲ့ဒီဥတီနိုင်မဲလို့တော့မထင်ဘူးပေါ့နော်
။အဲဒီကြောင့်ဘလို့ရလဖြစ်လာနိုင်တာကိုမေးတာမှာဦးသိန်းထွန်းကအခုလိုသုံးသပ်ပြပါတယ
်ဒီတစ်ခါကြလေးနေမျိုးအတိအမှတ်ပြုဝင်တယ်သူတို့အတွက်တစ်ခုခုတော့အထူးဒေတာလိုမျိုးပုံစံနဲ့တတ်မှတ်တာလည်းဘာလို့လိမ့်ချနိုင်မှာတောင်းဆိုခဲ့တယ်ဒီဘက်ကလည်းပြီးဖို့မဖြစ်နိုင်တဲ့အတွက်အဲ့လိုမျိုးဥတီချက်ကောင်းနေနေတာလောင်းနေဆိုတော့ကျွန်တော်တို့ကဒီရလထွက်ဖို့တော့ညောင်းမနိုင်ပါဘူးမရှိဘူးဒီကံကတော့ကျွန်တော်တို့အနည်းဆုံးတစ်ခဏတည်းပါလိမ့်ကားရစွာတော့ကျွန်တော်တို့ဒီနေ့ရနိုင်အနည်းဆုံးတော့ဒီနေ့မှရှိတဲ့တချို့တော့ဖြစ်တဲ့အခင်းအမှုတွေတော့ရှင်းချနိုင်မှာတော့ရှိတော့ဗောဒါမဲ့ရတော့ဖြစ်ပြီးပြီးခဲ့တဲ့ဒီဆွေးနွေးပွဲအကြောင်းကိုပြန်တော့နောက်ကြောင့်မှလိုက်ကြည့်မယ်ဆိုလို့ရှိရင်တော့ရန်ကတည်းကခဏခဏမရှိဘူးလက်ရှိနေရာတော့ကတော့အနာကိုတို့ခြင်းနဲ့ဟာတစ်ခုပဲတရုတ်သွားနေတဲ့ဟာမျိုးနဲ့ကိုမင်းရဲ့တံပိုးကနေတော့ဒီလုံးဝမလျှော့နိုင်လို့ဆိုတဲ့ဟာမျိုးတင်းထားတဲ့ဟာမျိုးဆိုတော့ တော်ခင်းပါလိမ့်မယ်ဒီရလက်ထောက်ဖို့မလိုနိုင်ဘူ
းဒီရလက်ဖြစ်လာနေတာပေါ့ CDM ဘူကြီးစင်ရော်ကတော့အခုလို့ထောက်ပြပါတယ
်မအောင်မြင်ဘူးဗျမအောင်မြင်ဘူးဆိုတာတို့ကအဲကလေးလိုပဲလေငါတို့ဟိုပြန်ပေးငါတို့ရုံးဆိုင်ခွင့်ပြန်ပေးဆိုတဲ့အနေအထားမျိုးနဲ့ပဲတောင်းဆိုတာအရင်ခေတ်ကစစ်စစ်ညှိနှိုင်းမှုမျိုးတွေလိုပုံစံမျိုးနဲ့မတူတော့ဘူးဗျအဲ့တော့ဒီလာရှိုးအပါဝင်ပေါ့နော်ဒါကိုကန်နဲ့အဓိကဆွေးနွေးတာဆိုတော့ကိုကန်တို့ဒီ MNDA ကလက်ရှိစစ်ကောင်စီကိုမောင်းထုတ်ထားနိုင်တဲ့ area တွေကိုသူတို့ကပြန်ပြီးတော့နေရာလိုချင်တယ်ဆိုတော့မဖြစ်နိုင်ဘူးဘာလို့လဲဆိုတော့မြို့သိမ်းတိုက်ပွဲတစ်ခုမှာဆိုတာလဲငွေကြေးပါလို့အဓိကတော့အသက်သွေးချွေးပေါ့နော်ပြီးဆက်ထားရတာတွေအများကြီးရှိတယ်အဲ့တော့အလွဲသားကူပြန်ပေးပါဆိုတဲ့ပုံစံမျိုးကတော့ဒါဆွေးနွေးပွဲမှာဘလို့မှဖြစ်မဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော
်တကယ်တော့ဒီဆွေးနွေးပွဲကိုမနေ့15ရက်နေ့မှာဆွေးနွေးဖို့အရင်သဘောတူထားခဲ့ပေမဲ့နောက်ပိုင်းမှာတရက်နောက်ဆုတ်ပြီးမှဒီနေ့မှစဆွေးနွေးနိုင်တယ်လို့နှိစက်သူတွေကပြောပါတယ်ခင်ဗျာ